ဂျပန်နိုင်ငံသားဝင်ကြီးဟာတီတီလင်္ကာနိုင်ငံကိုရောက်ရှိနေပြီးတီတီလင်္ကာနိုင်ငံဟာအိန္ဒိယသဘုတ်တရားအတွင်းမဟာဗျူဟာကျတဲ့နေရာမှာရှိတဲ့အတွက်ဂျပန်ဥဆောင်တဲ့ပူးပေါင်းဆောင်ရွက်ရေးအစီအစဉ်အတွင်းတီတီလင်္ကာကိုအဓိကကျတဲ့မဟာမိတ်နိုင်ငံဖြစ်လက်တဲသွားမှာဖြစ်ကြောင်းနဲ့လုံခြုံရေးနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်သွားမယ်လို့စနေနေ့တုန်းကကိုလံပိုမြို့တော်မှာတီတီလင်္ကာနိုင်ငံသားဝင်ကြီးနဲ့တွေ့ဆုံပြီးမှဂျပန်နိုင်ငံသားဝင်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်ဂျပန်ဥဆောင်တဲ့ပူပေါင်းဆောင်ရွက်ရေးအစီအစဉ်ကိုဝန်ကြီးချုပ်ဖူမီယိုကီရှိဒါကမတ်လအတွင်းကျင်းပခဲ့တာဖြစ်ပါတယ်။ဂျပန်ဥဆောင်တဲ့အစီအစဉ်အရစီးပွားရေးဖွံ့ဖြိုးတိုးတက်မှုပင်လယ်ပြင်လုံခြုံရေးကမ်းခြေဆောင်တင်မောတွေနဲ့အခြားအခြေခံအစားအဦးတွေအတွက်ဂျပန်ကပူပေါင်းဆောင်ရွက်တော်မှာဖြစ်ပါတယ်။တီတီလင်္ကာနိုင်ငံဟာနိုင်ငံခြားကျွေးမီဒေါ်လာ58ဘီလီယံတင်ရှိနေပြီးစီးပွားရေးအတက်အကျအတဲ့ကြောင့်ပြီးခဲ့တဲ့နှစ်ထဲတုန်းကနိုင်ငံရေးမတည်မငြိမ်ဖြစ်ကသမရဂௌတာပါယာအစိုးရပြုတ်ကျခဲ့ပါတယ်ကျွေးမီတွေက10ရာခိုင်နှုန်းဟာတရုတ်ကိုပြန်ဆက်ရမှာဖြစ်ပြီးတရုတ်ကကျွေးမီပြန်ဆက်ဖို့ကို2နှစ်ရွှေဆိုင်းပေးထားပါတယ်ဂျပန်ဟာတီတီလင်္ကာကိုချင်းွေအများဆုံးထုတ်ချေးတဲ့နိုင်ငံဖြစ်ပါတယ်တီတီလင်္ကာနိုင်ငံသားရေးဝင်ကြီးနဲ့သမ္မတတို့ကဂျပန်အနေနဲ့ရခိုင်ရှိပြည်သားစီမံကိန်းတွေအတွက်ယင်းနှမြုံနံမှုတွေပြန်လည်စတင်ဖို့နဲ့နောက်ထပ်ယင်းနှမြုံနံမှုအစ်စ်တွေလှုပ်ဆောင်ဖို့ဖိတ်ခေါ်ပါတယ်ဂျပန်ဟာဆယ်စုနှစ်ပေါင်းများစွာတီတီလင်္ကာရဲ့အများဆုံးအလူရှင်နဲ့ယင်းနှမြုံနံသူဖြစ်ပေမဲ့2019ခုနှစ်ကတည်းက2019ခုနှစ်ထဲတုန်းကယထာလန်စီမံကိန်းကိုသမရဂௌတာပါယာကတစ်ဖက်သက်ပဲဖြစ်ပြီးနောက်နှစ်နိုင်ငံဆက်ဆံရေးအဆင်မပြေဖြစ်နေကြတာဖြစ်ပါတယ်